အီရန်ဟာအမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့အတွက်စီစဉ်နေနိုင်တယ်လို့ဆိုရင်မှုတွေရှိလာခဲ့တဲ့နောက်အမေရိကန်ဘက်ကဆက်လွတ်လိုက်တဲ့ USS Abraham Lincoln Landing တိုက်ခိုက်ရေးတင်းပေါ်အုပ်စုနဲ့ B-52 ဘုံးကျဲလျင်၄စင်းဟာအရှေ့လယ်ပိုင်းဒေသကိုရောက်သွားပါပြီ။ကျယ်စပြင်းနေမှာတိုက်ခိုက်ရေးတင်းပေါ်အုပ်စုဟာ SUS 2မြောက်ကိုဖျက်ချော်ခဲ့တယ်လို့ B-52 ဘုံးကျဲလျင်၂စင်းလည်းရောက်လာပြီဖြစ်ပြီးနောက်လျင်၂စင်းကတော့ဗုဒ္ဓဟူးနေတဲ့ရောက်နေနှစ်လားလို့အရှေ့လယ်ပိုင်းဒေသအပေါ်ဝင်လယ်ပိုင်းဒေသကိုကြီးကြပ်တဲ့စစ်ဌာနချုပ်ပြောခွင့်ရရေဒါကက်တင်ဝီလျံအာဘန်က VOA ကိုပြောပါတယ်။ဘုံးကျဲလျင်တွေဟာကာတာက LUD လေးတဲ့အခြေဆက်စခန်းမှာထားကြောင်းကာကွယ်ဝင်ကြီးဌာနရရှိသူကအတည်ပြုပါတယ်။အီရန်ဘက်ကအန္တရာယ်ပြုနိုင်ခြေတိုးလာတယ်လို့သတိပေးမှုတွေများလာတဲ့အတွက်အရှေ့လယ်ပိုင်းဒေသမှာစီးရဲထောက်ကူတွေပို့ပြီးတော့ပေးဖို့အတွက်ပန်ချရတာဖြစ်ကြောင်းလေပိုင်းတိုင်းစစ်ဌာနချုပ်တမှုရဲတပ်ဗိုလ်ချုပ်ကြီးကင်နက်မက်ကန်စီကဗိုလ်တခုနဲ့မှပြောပါတယ်။အီရန်နဲ့ရထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုမလိုက်နာတော့ဘူးလို့အီရန်ရဲ့ချင်းချောက်မှုတွေအတွက်ဥရောပခေါင်းဆောင်တွေရှုံချနေချိန်မှာပဲအမေရိကန်တက်ခရီးတင်မောနဲ့လေရင်တွေအရှိလေပိုင်းဒေတာကိုရောက်လာတာပါ။အီရန်သမ္မတဟာဆန်ရိုဟာနီကတကယ်လို့အီရန်ကိုရေးယူထိန်းချုပ်မှုတွေမလုပ်အောင်ရေပောင်း60အတွင်းအကာအကွယ်မပေးဘူးဆိုရင်အီရန်ဟာသဘောတူစာချုပ်ပါကန့်သက်ချက်တဲ့ကြော်လွန်ပြီးယူရေနီယံတန့်စင်မှုလုပ်မယ်လို့ပြောကြားခဲ့ပြီးတဲ့နိုင်ပိုင်းအကြံမှာပဲအမေရိကန်ကအီရန်ပေါ်မှာရေးယူထိန်းချုပ်မှုတစ်တွေချမှတ်လိုက်တာဖြစ်ပါတယ်။